အမေရိကန်သမ္မတအိုဘားမားနဲ့သမိုင်းဝင်တယ်လီဖုန်းစကားပြောဆိုပြီးတဲ့နောက်မှာစနေနေ့ကအီရန်နိုင်ငံကိုပြန်လည်ရောက်ရှိလာတဲ့သမ္မတဟက်ဆန်ရိုဟာနီကိုယာနဲ့ချီတဲ့အီရန်ပြည်သူတွေတောင်းတဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်အီရန်သတင်းဌာနတစ်ခုရဲ့ထုတ်လွှင့်ချက်ထဲမှာတော့သဘောထားတင်းမာသူတချို့ကနေအမေရိကကြဆုံးပါစေဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ပြီးတီရန်လေစိတ်ကနေထွက်လာတဲ့သမ္မတရဲ့ကားကိုဖက်နက်တွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ဆိုပါရယ်အီရန်သမ္မတဟာနယူးယောက်မြို့မှာနှစ်စဉ်ကျင်းပတဲ့ကုလသမဂ္ဂညီလာခံကိုတက်ရောက်ခဲ့တာပါအမေရိကန်ပြည်ထောင်စုကနေသူမထွက်ခွာခင်တောက်ကြနေကအီရန်သမ္မတရိုဟာနီဟာအမေရိကန်သမ္မတနဲ့တယ်လီဖုန်းကနေ15မိနစ်ကြာစကားပြောဆိုခဲ့ပါတယ်ဒါဟာနှစ်ပေါင်း35နှစ်အတွင်းမှာအီရန်နဲ့အမေရိကန်ခေါင်းဆောင်နှစ်ဦးပထမဆုံးချိန်တိုက်ရိုက်ပြောဆိုတာဖြစ်ပြီးနှစ်ပေါင်းများစွာတန်တမာရေးတင်းမာနေခဲ့တဲ့နှစ်နိုင်ငံကြားမှာပြည်လည်မှုတွေရဖို့အတွက်မီးစိမ်းပြလိုက်တာဖြစ်တယ်လို့လည်းတချို့ကသုံးသပ်ကြပါတယ်။1989ခုနှစ်ကအီရန်ဘုရင်စနစ်ကိုဆုံးသက်စေခဲ့တဲ့ Islamic Dollar ရေးမှာအမေရိကန်တန်ယုံကိုအီရန်ဆန္ဒပြသူတွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြီးအမေရိကန်နိုင်ငံသားတွေကိုနှစ်နဲ့ချီဒဇာခံလုပ်ခဲ့ပါတယ်။အဲဒီနောက်မှာအီရန်နဲ့အမေရိကန်တန်တမာရေးဆက်ဆံရေးပြတ်တောက်ခဲ့တာပါ။မစ္စတာရိုဟာနီရဲ့အင်္ဂလိပ်လို Twitter website မှာလည်းဒီသမိုင်းဝင်ပြောဆိုချက်သတင်းနဲ့ပတ်သက်လို့ပထမဆုံးချိန်ရေးသားထားပါတယ်။အမေရိကန်အီရန်နှစ်နိုင်ငံကြားအီရန်နျူကလ িয়ার ပြဿနာနဲ့ပတ်သက်လို့အလုံးလွှမ်းခြုံတဲ့ပြည်လည်မှုတရရရှိနိုင်တယ်လို့ယုံကြည်ပြီးဒီဆွေးနွေးမှုဟာရှေ့ဆက်သွားနိုင်ွယ်ရှိတယ်လို့လည်းအမေရိကန်သမ္မတကပြောဆိုထားပါတယ်ရှင်။